နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတည်တည်ချာဖြစ်နေပြီးသူဆိုအားဖြင့် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝါရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်။နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်အရေးအကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့လိုထပ်ပြောတာပါ။ဒေါ်ဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်လက်ထိစပ်နေတင်ပြီးဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံအပြောင်းအလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်အဖြစ်ဆက်ရှိနေတော့မယ်လို့လည်းနယူးမက္ကဆီကိုပြည်နယ်ကနေအိမ်မှာပြန်ရောက်သွားပြီဖြစ်တဲ့မစ္စတာရစ်ချစ်ဆန်ကရိုက်တာသတင်းဌာနနဲ့တယ်လီဖုန်းအင်တာဗျူးမှာပြောသွားပါတယ်။ရခိုင်ပြည်နယ်ကနေဒုက္ခသည်9သိန်းနီးပါးထွက်ပြေးသွားရတဲ့ဖြစ်ရပ်တွေအတွက်မြန်မာစစ်တပ်မှာအများကြီးတာဝန်ရှိတယ်လို့သူယူဆကြောင်းဒီအခြေအနေကိုပြောင်းပြစ်နိုင်တဲ့ဒူဒီသောပုဂ္ဂိုလ်ကဒေါ်ဆန်းစုကြည်ပဲဖြစ်တယ်လို့သူယုံကြည်ပြီးဒေါ်ဆန်းစုကြည်အနေနဲ့စတင်လှုပ်ဆောင်သင့်မှာကြောင်းမစ္စတာရစ်ချစ်ဆန်ကပြောပါတယ်။မစ္စတာရစ်ချစ်ဆန်ဟာသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုပြီးဆောင်ရွက်လိုတယ်ဆိုတာထင်ရှားပြီးတော့မတူညီတဲ့ခံယူချက်တွေရှိတာကြောင့်အကြံပေးအဖွဲ့မှဆက်ပြီးပါဝင်တာဟာတက်ဆိုင်သူအားလုံးကိုအကျိုးပြုမှာမဟုတ်တဲ့အတွက်အကြံပေးအဖွဲ့မှသူ့ရဲ့ပါဝင်မှုကိုရပ်ဆဲဖို့နိုင်ငံတော်အစိုးရအနေနဲ့ဆုံးဖြတ်ခဲ့တယ်လို့အတိုင်ပင်ခံယူဝန်ကြီးဌာနကဇန်နဝါရီလ25ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ Mr. Richardson ကအဲ့ဒီထုတ်ပြန်ချက်မှာပြောထားတာကိုညင်ပြီးသူ့သဘောနဲ့သူနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ပတ်သက်ပြီးမြန်မာအင်ဒီဂျင်းနိုင်ငံတွေနဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်တကမ္ဘာလုံးအနေနဲ့စတင်ထုတ်ဖော်ပြောဆိုကြရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်အနေနဲ့လည်းစပြီးနားထောင်ဖို့လိုပြီးလို့ NPR သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှာလဲမစ္စတာရစ်ချစ်ဆန်ကပြောထားပါဗျ။